မိသားစုနှစ်ဖက်သောမိဘများယေစုမှုထား၍ကိုညင်ကြီးသောမအေးတွယ်မိသားစုဝဲလွန်သူငင်းညာရှင်အားယေစု၏ကိုတီဟသောမမီမီစန်းရှိန်မိသားစုဆရာတော်ဖျားကြီးအမှုထား၍ဦးလင်းလင်းထွန်းဒေါကေခိုင်မိုးမိသားစုမိဘနှစ်ပါးနှင့်ခင်ပွန်းဦးမောင်ဝင်းအားယေစု၏ဒေါ်လုံးဤမွေးနေ့အလူဦးတင်မောင်မြေဒေါ်စုစုခင်မိသားစုမအီခင်မွေးနေ့လူမတ်ကြီးစင်ထွေးမမြတ်ငိမ့်စိုးကောင်းမှုမတ်ကြီးအေးငိမ့်မွေးနေ့အလူဝဲလွန်သူဖတ်ခင်ကြီးဦးအောင်လှိုင်နှင့်မိခင်ကြီးဒေါ်လာအောင်အားယေစု၏တမီဒေါ်ခင်မိုးလှိုင်ဒေါ်တီရာလှိုင်မိသားစုမိဘများအမှုထား၍ဒေါ်တန်နာချိုမိသားစုဦးစိုးလွင်ဒေါ်တီတီမော်မိသားစုနှစ်ဖက်သောဘဝဘဝနှင့်ဖခင်ချန်ရန်ဝေမိခင်ဝမ်ရှုတူတို့အားယေစု၏တမီမိမိချင်းမိသားစုကိုအောင်နန္ဒကျော်မဆင်မင်းသူမိသားစုနှစ်ဖက်မိဘများအမှုထား၍ဒေါ်တင်းတင်းခိုင်မွေးနေ့လူဖြစ်ဥဇော်တင်မိုးဒေါ်တင်းတင်းခိုင်မိသားစုဒေါ်ခင်သိန်းမွေးနေ့တရားလူဒေါ်ခင်အောင်မောင်မောင်မွေးနေ့တရားလူကိုမြတ်နေထွန်းမအေးဇာလီမိသားစုနှစ်ဖက်မိဘများအမှုထား၍ဒေါက်တာစိုးထွတ်မြတ်တန်းဒေါ်ထထဝူကြီးမိသားစုဝဲလွန်သူဦးတန်းထွန်း68နှစ်နဲ့ဒေါ်တန်းနု56နှစ်အာရည်စု၏ကျင်ရသူမိသားစုမိဘနှစ်ဖက်အမှုထား၍သမီးနန်းတူတူဟန်တရားလူဝဲလုံးသူဖခင်ကြီးဦးအောင်ဖေငါနှစ်ပြည့်အားယေစု၍ဒေါ်ထွေးမြက်မိသားစုခင်မကြီးဆက်ပါအမှုထား၍နဖဖိုးဖွားများကိုယေစု၍ဦးဆိုင်မမောင်ဒေါ်တန်းတန်းဝေမိသားစုဒေါက်တာဦးမြမောင်ဒေါက်တာဒေါ်ဆန်းရီမိသားစုဦးတင်ဝင်းဒေါ်နီယာမှုထား၍ဒေါက်တာယင်ဝင်းမကယ်ရိုဆန်ပရမိသားစုဒေါက်တာအေးအေးမြက်ဝဲလုံးသူယေစုရှင်ဒေါ်မြညော့နဲ့ဒေါ်ခင်ကြီးမိခင်ကြီးဒေါက်ခင်မြန်ဝင်းတို့အားယေစု၏ဥွှေဘောအားဥထိတ်ထားပြီးတာတိမြေတစုကောင်းမှုတော်ခြေတော်သောဥခိုက်၍ယုတ်သေးစွာရှောက်ထားအပ်ပါသည်ဗျာ
1389ခုနှစ်တရညလာဆန်းဦးရဲ့1923ခုနှစ်အောက်တဘာလ23ရက်တနင်္လာနေ့ညနိုင်အွန်လိုင်းမှာဟောကြားအပ်တော်စိတ်ခံစားမှု၃မျိုးနဲ့ညာ30အကြောင်းတရားဒေသနာတော်စိတ်ခံစားမှု၃မျိုးထို၃မျိုးကိုအကြောင်းပြုပြီးရှင်ထဲမှာစုဝင်လာတတ်တဲ့ညာ30အဲ့ကြောင့်ကိုရသတ်အယုဒန်ဤကေဝိရဏတန်ယုတ်အလတုမရှင်နေဟောကြားထားတာဖြစ်အဲ့တန်လတုပါလာရကိုအနှစ်ချုပ်ပြီးတော့ပြောရအောင်စိတ်ခံစားမှုနဲ့မကင်းနိုင်ဘူးအစဉ်ပြေတဲ့အခါစိတ်ချမ်းသာမှုစင်မြပြေတဲ့အခါမှာစိတ်ဆင်းရဲမှုစိတ်ချမ်းသာလည်းမဟုတ်ဘူးစိတ်ဆင်းရဲလည်းမဟုတ်ဘူးဆိုတဲ့ကြာကာလမြို့မှာအမနေတာမြို့မှာချမ်းသာလည်းမဟုတ်စင်ပြေတာလည်းမဟုတ်စင်မပြေတာလည်းမဟုတ်ဘူးဆိုတဲ့စိတ်ခံစားမှုအခြေအနေ၃ရက်ရှိတယ်ပေါ့နော်လူတိုင်းလူတိုင်းမှာချင်းနေ၃ရက်ဖြစ်ပေါ်လာခန္ဓာကိုယ်နေလို့ထိုင်လို့ကောက်နေကာယကဒုက္ခနေလို့ထိုင်လို့မကောက်ဘူးကာယကဒုက္ခစိတ်ချမ်းသာတယ်စေတသိကဒုက္ခစိတ်မချမ်းသာဘူးစေတသိကဒုက္ခတခါတည်းရကြတော့အဲ့ဒီနှမျိုးလုံးမဖြစ်လာဘူးသမန္တအမျိုးဆိုလို့ရှိရင်အဒုက္ခမဒုက္ခမထင်ရှားတဲ့ခံစားမှုနော်ဒါ၃မျိုးရှိတယ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒီ၃မျိုးကတော့ကျုပ်တွေ့ရတယ်လောကထဲမှာရှောက်ရှိနေတဲ့တ ত্ত্ব တိုင်းဒီ၃မျိုးတစ်မျိုးမျိုးတော့ကျုပ်တွေ့ရတာပဲဘာကြောင့်ကျုပ်တွေ့ရတာလဲဆိုတော့လူတွေမှာ မျက်စိနာနာလျာကာယမနာဆိုတဲ့ဒွါရ6ပါးဝတ္ထု6မျိုးဟရိယဆိုဝတ္ထု6မျိုးမျက်စိနာနာလျာကာယမနာဒွါရ6မျိုးမျက်စိနာနာလျာကာယဟရိယဝတ္ထု6မျိုးဝတ္ထု6ပါးဒွါရ6ပါးအဲ့ဒါ၄ရှိနေတဲ့အတွက်ကြောင့်ပြမကအာယုန်နေနဲ့ဆက်သက်မှုကရှိလာတယ်။မျက်စိရှိလို့အစဉ်အာယုန်နဲ့ဆက်သွယ်တယ်။နားရှိလို့အသံအာယုန်နဲ့ဆက်သွယ်တယ်။နှာခေါင်းရှိလို့အနက်လျှာရှိလို့အရသာခန္ဓာကိုယ်ကိုယ်ကရရှိလို့အထီးတွေ့စိတ်ရှိလို့ဉာဏ်တွေ့အာယုန်အာယုန်နေနဲ့စိတ်ခံစားချက်အယုတ်နေနဲ့မြယာဝတ္ထုဒါရီယာဆက်သွဲလာတာအဲ့ဒါရီယာစိတ်ဖြစ်ဖို့အတွက်အဓိကအကြောင်းနေဖြစ်လို့စိတ်ရဲ့အခြေခံတရားသို့မဟုတ်အယတနာ12ပါးလို့ခေါ်တယ်အဲ့ဒီအယတနာအယတနာ12ပါးကိုအကြောင်းပြုပြီးတော့ရစီနဲ့အစဉ်အယုံဆုံးလိုက်တဲ့အခါမှာပြင်သစ်စိတ်ဖြစ်လာတယ်။ပြင်သစ်စိတ်ဖြစ်လာတဲ့အခါမှာအဲ့ဒီစိတ်ကအယုံနဲ့ဆက်သွယ်ပြီးတော့စိတ်ခံစားမှုပေါ်လာတယ်။ပြင်သစ်စိတ်နဲ့အတူတကွအယုံနဲ့ဆက်သွယ်မှုဆိုတဲ့ဖတ်တာစိတ်ခံစားမှုဆိုတဲ့ဝေဒနာပဋိစ္စသမုပ္ပါဒ်နဲ့ပြောမယ်ဆိုရင်သလရဏပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာအဲ့ဒီပုံစံဖြစ်လာနော်မျက်စိနဲ့အစဉ်အာယုံကိုအကြောင်းပြုပြီးတော့မြင်သိစိတ်ဖြစ်တယ်မြင်သိစိတ်ဖြစ်တာနဲ့အာယုံနဲ့အာယုံနဲ့စိတ်နဲ့ဆက်သွယ်မှုဖြစ်လာတယ်ဖတ်တာဆက်သွယ်မှုဖြစ်လာတဲ့အခါမှာသူဆက်သွယ်မှုအားလျော်စွာနော်အစဉ်ပြေလို့ရှိရင်ဒုက္ခဝေဒနာအစဉ်မပြေဘူးဆိုရင်ဒုက္ခဝေဒနာနာနဲ့အတန်ဆက်သွယ်လာပြီးတော့ဇာတိစိတ်ဖြစ်တယ်အတန်နဲ့စိတ်နဲ့တော့ဖြစ်ပေါ်လာတဲ့ကာမဆက်သွယ်မှုဆိုတဲ့ပတ္တာဖြစ်လာတယ်အတန်အာယုဟာကိုယ်စိတ်နဲ့အဆင်ပြေတယ်ဆိုရင်ဒုက္ခဝေဒနာအဆင်မပြေဘူးဆိုရင်ဒုက္ခဝေဒနာထို့တူပဲနော်နှာခေါင်းရဲ့အနံ့ရဲ့ဒီနှစ်ခုအကြောင်းပြုပြီးတော့အနံ့အာယုန်နဲ့ပတ်သက်လာပြီးတော့ခန္ဓာဝိညာဉ်စိတ်ဆိုတဲ့အနံ့တည်တဲ့စိတ်ဖြစ်လာတယ်။ဖတ်တာပါလာတယ်။အနံ့အာယုန်နဲ့စိတ်နဲ့ဆက်သွဲလာတယ်။ဆက်သွဲတဲ့အခါမှာအစဉ်ပြေရင်ဒုက္ခအစဉ်မပြေရင်ဒုက္ခ။အဲဒီကျက်သွားတာနော်။လျာနဲ့အယတာဆက်သွဲလာတဲ့အခါမှာအယတာကိုတည်တဲ့စိတ်စီဝဝိညာဉ်စိတ်ဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတဲ့အခါမှာဆက်သက်မှုဖတ်တာခံစားမှုဝေဒနာတွေပါလာတယ်ပါလာတဲ့အခါမှာဖြစ်ပေါ်လာတဲ့အရာသာသည်ကိုယ်စိတ်နဲ့အဆင်ပြေတယ်ဆိုရင်ဒုက္ခဝေဒနာအဆင်မပြေဘူးဆိုရင်ဒုက္ခဝေဒနာထို့တူပဲကိုယ်ကာယနဲ့အထီးတွေ့ဒီရပေါင်းဆက်မိသွားတဲ့အခါမှာထိသည့်စိတ်ဖြစ်လာတယ်ကာယဝိညာဉ်စိတ်ဖြစ်လာတယ်။အဲ့ဒီကာယဝိညာဉ်စိတ်နဲ့အတူတကွာအာယုန်နဲ့ဆက်သွယ်ပြီးတဲ့ဖတ်တာစိတ်ခန္ဓာမှုဝေဒနာတို့ဖြစ်လာတဲ့အခါမှာအထီးတွေဟာကိုယ်နဲ့အဆင်ပြေရင်ဒုက္ခအဆင်မပြေဘူးဆိုရင်ဒုက္ခ။ဒါလူတိုင်းလူတိုင်းဟာရှောင်လဲလို့မရဘူး။စိတ်ခန္ဓာမှုဆိုတာဖျားမှလည်းဒီတိုင်းပဲ။ယန္တာတွေမှလည်းဒီတိုင်းပဲ။ပုထုဇဉ်တွေမှလည်းဒီတိုင်းပဲ။ခန္ဓာမှု3မျိုးရှိကြတာကြီးပဲအဲ့ဒီခန္ဓာမှု3မျိုးမှာပုထုဇဉ်ပုဂ္ဂိုလ်နဲ့အရိယပုဂ္ဂိုလ်တွေကြပါကွာသွားလေကွဲပြားခြံတာမှုတော့ရှိတယ်ဒီထိအောင်ကတူတူပဲဖရလည်းပဲစိတ်ခန္ဓာမှု3မျိုးရှိတယ်ကျန်တာတွေပါလဲစိတ်ခန္ဓာမှု3မျိုးရှိတယ်ဘုန်းကြီးတို့တွေပါလဲစိတ်ခန္ဓာမှု သုံးမျိုးရှိတယ်။အာယုံဟာကိုယ်နဲ့အဆင်ပြေရင်ဒုက္ခ အဆင်မပြေရင်ဒုက္ခ အဆင်ပြေတာလည်းမဟုတ်ဘူး မပြေတာလည်းမဟုတ်ဘူး။အမှန်အနေထားမျိုးဆိုရင်အဒုက္ခမဒုက္ခ ဟောဒီစိတ်ကသတ္တတရားဖြစ်နေတာ။ဘယ်ပုဂ္ဂိုလ်မဆိုဖြစ်တယ်။ပုရုဇေမှာလည်းဖြစ်တယ်အရိယာမှာလည်းဖြစ်တယ်။ဒါဖြင့်တရားသိတဲ့ပုဂ္ဂိုလ်နဲ့မသိတဲ့ပုဂ္ဂိုလ်ပါထူတယ်။နော်။အဲ့တော့တရားမသိနဲ့မသိတဲ့ပုဂ္ဂိုလ်နဲ့တရားသိတဲ့ပုဂ္ဂိုလ်။တရားမသိတဲ့ပုဂ္ဂိုလ်ကိုအတုတ္တဝါပုထုဇ္ဇနော။မြတ်စွာဘုရားတရားနဲ့ပတ်သက်ပြီးတော့သိယူမှတ်တာနာကြားထားတာမရှိလို့အသိဖို့သူတ္တခင်မဲ့နေတဲ့ပုဂ္ဂိုလ်။သူတ္တခင်မဲ့နေတဲ့ပုဂ္ဂိုလ်ပုရဒေပုဂ္ဂိုလ်။နောက်မြတ်စွာဘုရားရဲ့အဆုံးအမတရားတွေဈာနာထားတဲ့သုတဝါရိယတာဝကောမြတ်စွာဘုရားရဲ့တပည့်။ထိုပုဂ္ဂိုလ်နှုတ်လုံးဟာစိတ်ခန္ဓာချက်၃မျိုးရှိရှိတာကြီးပဲကော။အဲ့တော့၃မျိုးရှိတော့လူတိုင်းလူတိုင်းအစိတ်ခန္ဓာမျိုးရှိတော့ဘယ်အချက်မှသွားကွဲပြားချတာရသလဲဆိုလို့ရှိရင်စိတ်ခန္ဓာမျိုးဟာလူတွေမှာအဆင်ပြေတဲ့အခါမှာနှစ်သက်ကျေနပ်မှုဆိုတော့ပါလာဒုက္ခရဲ့နောက်မှာကြိုက်တာနှစ်သက်တာဆိုတော့ပါလာတယ်။နော်ဘာကြောင့်ပါတော့ဆိုရင်ဒုက္ခဝေဒနာဖြစ်တယ်လို့မသိဘူးသူက။အကြောင်းတစ်ခုကြောင့်ငါမှာဒါအဆင်ပြေတယ်လို့သိတာမဟုတ်ဘူး။အဆင်ပြေတဲ့ပုံမှာကျေနပ်အာရနှစ်သက်သွားတယ်အစင်မပြေတဲ့အခါကြတော့လည်းပဲဒေါသဖြစ်တယ်စိတ်တူတယ်နော်အဲ့ကြတော့အစင်မပြေတဲ့ဒုက္ခနဲ့တွေ့တဲ့အခါဒေါသဖြစ်တယ်အစင်ပြေတာလည်းမဟုတ်ဘူးမပြေတာလည်းမဟုတ်ဘူးဆိုတဲ့အချိန်ကြတော့မတိလိုက်မောဟဖြစ်တယ်အဲ့တော့ဆိုလိုတာကလောဘဖြစ်မဲ့ဒေါသဖြစ်မဲ့မောဟဖြစ်မဲ့စိတ်ခံစားချက်ကိုအကြောင်းပြုပြီးတော့လောဘဖြစ်တာရှိတယ်ဒေါသဖြစ်တာရှိတယ်အဲ့ဒီတမန်ပုရုဇေပုဂ္ဂိုလ်တွေကြတော့အစင်ပြေရင်လောဘအစင်မပြေရင်ဒေါသပြေတာလည်းမဟုတ်ဘူးမပြေတာလည်းမဟုတ်ဘူးအားရပါဆိုလို့ရှိရင်မတိလိုက်တဲ့မောဟအဲ့တော့လောဘဒေါသမောဟဖျားကြတော့အဲ့ဒီလောဘဒေါသမောဟမဖြစ်ဘူးဘာကြောင့်မဖြစ်တုံဆိုအမြဲတမ်းတတိရှိနေတယ်စဉ္ညာနှုတ်တရားရှိတယ်ငါခံစားရလို့စိတ်တယ်မရှိဘူးငါရဲ့ခံစားမှုလို့စိတ်တယ်မရှိဘူးဝေဒနာဖြစ်ပြီးတော့သူကဒုက္ခတပ်ပါလားဆိုကိုယ်နဲ့မဆိုင်တယ်လို့နေတတ်နေနိုင်သွားတယ်ဘုန်းကြီးတို့တွေကြတော့ကိုယ်နဲ့မဆိုင်တယ်လို့မနေနိုင်ဘူးနော်ကိုယ်နဲ့မဆိုင်တယ်လို့မနေနိုင်ဘူးတကယ်တော့လည်းဆိုင်တာတော့မဟုတ်ဘူးမဆိုင်တယ်လို့မနေနိုင်ဘူးတရားလည်းလွတ်သွားတယ်တတိလွတ်သွားတယ်တတိလွတ်တဲ့အခါကျတော့ပါဝင်လာလောဘဝင်လာတယ်ဒေါသဝင်လာမောဟဝင်လာအဲ့ဒါကွယ်ပြားချမ်းသာချက်ပဲ။ဩလူတိုင်းလူတိုင်းအစိတ်ခံစားမှုရှိအဲ့ဒီနေရာလေးမှာပရိသတ်သောဘာနဲ့ပြောမယ်ဆိုရင်ဝေဒနာပစ္စယတဏ္ဏဝေဒနာထိအောင်တော့လူတိုင်းရှိမယ်။ပုရုဇဉ်ကျတော့အဲ့ဒီကိုကြော်သွားပြီးတော့တဏ္ဏအစင်ထိရောက်လာတယ်။အဲ့ဒါအောင်ဆိုလို့နော်တဏ္ဍာတိယောက်ရောက်လာအဲ့ဒါတို့တော့ပရိသတ်သဘောမှာမှာတော့အဓိကတဏ္ဍာကိုအဓိကထားပြီးတော့ဟောတာဖြစ်လို့မြတ်စွာဘုရားကဝိရဏပစ္စယတဏ္ဍာလို့ပဲအဓိကဟောလိုက်တယ်တော့ကလူတွေဟာဒုက္ခဖြစ်ဖြစ်ဒုက္ခဖြစ်ဖြစ်ကွက်ကြော်ကြည့်လိုက်လို့ရှိရင်စိတ်ခန္ဓာမှုရဲ့နောက်မှာလောဘဖြစ်တာများတယ်ဘာကြောင့်ဖြစ်လို့လူတွေကအစင်ပြေလို့ရှိရင်လောဘဖြစ်တယ်ဒိုးလာတယ်အစင်မပြေဘူးဆိုရင်ဒေါသဖြစ်လာတယ်အဲ့မဲ့အဲ့ဒီဒေါသကိုလူကကြိုက်တာမဟုတ်ဘူးဒုက္ခကိုကြိုက်တာမဟုတ်ကြိုက်တာမဟုတ်တော့ဒီဒုက္ခရဲ့ထွက်မြောက်ထွက်ပေါက်ကိုရှာလာတော့ဒုက္ခရဲ့ထွက်ပေါက်ဒီကာမချမ်းသာဆိုတဲ့အဲ့ဒီဘက်ကိုလိုချင်လာတော့ဒီမကောင်းတဲ့ပုဂ္ဂိုလ်ကလည်းနေကောင်းချင်လာတယ်ကြမ်းမချင်လာတယ်ဒါထွက်ပေါက်မဟုတ်ဘူးသူကအစင်မပြေခြင်းတဲ့ပုဂ္ဂိုလ်ကလည်းအစင်မပြေတဲ့ပုဂ္ဂိုလ်ကလည်းအစင်ပြေခြင်းလားတောင်းတလာတယ်မျောလင်းလာတယ်အဲ့တော့ဒုက္ခတွေ့လဲအကောင်းမျောတာပဲเนา ဒုက္ခတွေ့ရင်ပို့လို့ခြင်းတယ်ဒုက္ခတွေ့ရင်အကောင်းမျောတယ်အဲ့တော့ဒုက္ခတွေ့လို့နှစ်သက်တာကဝေဒနာပစ္စယတဏ္ဏဒုက္ခတွေ့လို့အကောင်းမျောတာကြတော့ဝေဒနာပစ္စယတဏ္ဏပဲဖြစ်တယ်ဟောမျောတာကြတော့ဝေဒနာတဏ္ဏပဲဖြစ်သွားတယ်အဲ့တော့တော့ကမ္မလူတွေအဖြစ်များတဲ့ဒုက္ခဒုက္ခတဲ့ပတ်သက်လာလို့ရှိရင်ဝိရဏပစ္စယတဏ္ဍလို့ပြိဿသောဥပပါအဲ့ဒါကြောင့်ဟောတာနော်တကယ်တော့တစ်ခုစီတွေ့ကြည့်လိုက်မယ်ဆိုရင်အစဉ်ပြေရင်ဒုက္ခဝိရဏဖြစ်ရင်လောဘရာဂဒုက္ခဝိရဏဖြစ်ရင်ဒေါသဒါချက်ချင်းဖြစ်တာဆိုရင်အဲ့ဒါကမ္မဒုက္ခဝိရဏဖြစ်ရင်မောဟအဲ့ဒါတွေကခိလေသာတွေအဲ့ဒီကိလေသာတွေကင်းစင်ပြီးတော့စိတ်ခံစားမှုခံစားတာကယဟနာဖရာယဟနာဖရာယဟနာလည်းပဲစိတ်ခံစားမှုကင်းတယ်နောက်တခါအဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဟာလည်းပဲဝိရဏပစ္စယတဏမဖြစ်အောင်တားလို့ရသွားတယ်နော်ထိမ့်ချုပ်နိုင်သွားတယ်ဝိရဏပစ္စယတဏအထိမရောက်ဘူးအဲထိမ့်ထားတဲ့သဘောနဲ့တားလာသူကြတော့တတိတတိပလဘူးဆိုရင်သူကလည်းတားလို့ရအဲ့ချိန်မှာဝိပဿနာရှုပြီးတော့ဝုထုံအာရမဏံကတ္တဝဝေဒနာဝဝေဒယတိဝုထုစရာကရဇကာယဒီခန္ဓာကိုယ်ပေါ်မှာအမိပြုတ်ပြီးတော့ဒီအကြောင်းပြုတ်ပြီးတော့ဒီစိတ်ခံစားချက်ဆိုတာပေါ်လာအဲ့ဒီခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ပေါ်လာဩဒီတရားဩလာတဲ့ဝေဒနာသည်ငါမဟုတ်ဘူးငါရဲ့ဝေဒနာလည်းမဟုတ်ဘူးနော်ရုပ်ခန္ဓာကိုယ်ကြီးကိုအမိပြုပြီးတော့ဖြစ်ပေါ်လာတဲ့စိတ်ခန္ဓာဘူတာဖြစ်တယ်လို့ဒီလိုသိတာအဲ့ဒါဝေဒနာနုပဒနာကြအဲ့ဒီတော့ဩဝေဒနာဖြစ်ပေါ်လာဖို့သိတာအဲ့ဒီအကြောင်းတရားကလည်းမြဲတာမဟုတ်ဘူးအကျိုးတရားလည်းဝေဒနာလည်းမြဲတာမမြဲတဲ့ဖတ်တာကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ဝေဒနာလည်းမမြဲဘူးလို့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကြတော့ဘယ်ကနေစာရှုနိုင်လို့ဆိုရင်ဝေဒနာပေါ်ပုံကိုကြည့်လိုက်မယ်ဆိုရင်မျက်စိမှာဝေဒနာပေါ်တာမြင်သိစိတ်နဲ့ပတ်သက်ပြီးပေါ်တာမျက်စိနဲ့ပတ်သက်ပြီးပေါ်တဲ့ဝေဒနာအားလို့ဆိုရင်မျက်စိကကောင်းနေကောင်းတဲ့မျက်စိမှာအစဉ်အာယုံတစ်ခုလာပေါ်တယ်ပေါ်တဲ့အခါမှာနော်နှလုံးသွင်းမှုရှိတယ်အတင်းရှင်းရှိတယ်ပေါ့ပဏ္ဍိကာရအတင်းရှင်းရှိတယ်ထိကြရတဲ့မှာအာယုံနဲ့ဝတ္ထုကြမှာအလင်းရောင်စွာရှိသေးတယ်အလင်းရောင်ရှိမှမြင်ရတယ်ပေါ့နော်အကြောင်းလေးမျိုးအကြောင်းမျက်စောပြရတော့သုံးမျိုးပဲဟောလိုက်တယ်သုံးမျိုးဟောတယ်မျက်စိရဲ့ဆင်အာယုံရဲ့မြင့်သိစိတ်ရဲ့ဒီသုံးမျိုးပေါင်းဆက်လာတဲ့အခါမှာဖတ်တာဆိုတာပါလာတယ်ဝေဒနာဆိုတာပါလာတယ်အဲ့တော့ဝေဒနာဖြစ်ဖို့ရာအကြောင်းတရားတွေကပါရီတုံးလို့ပြလိုက်ရင်မျက်စိနဲ့ပတ်သက်ပြီးဆင်အာယုံနဲ့ပတ်သက်ပြီးစိတ်ခန္ဓာမှုပေါ်လာတာဟာမျက်စိကိုမျက်စိတကူတည်းကိုအကြောင်းပြုတာမဟုတ်ဘူးမျက်စိရဲ့ဆင်အာယုံရဲ့မြင့်သိစေရဲ့ဖတ်တာရဲ့အဲ့ဒီနောက်မှာဝေဒနာပေါ်တာအဲ့တော့သူရှိပါသူဖြစ်ဖို့ရတဲ့အကြောင်းလေးမျိုးလို့ပြောမှာဖြစ်တယ်နော်မျက်စိရဲ့အစဉ်အာယုံရဲ့မြင့်သိစေရဲ့ဖတ်တာရဲ့ဒီလေးမျိုးဟာဝေဒနာဖြစ်ပေါ်ရဲ့အကြောင်းလေးအဲ့ဒီလေးမျိုးလုံးဟာနော်မျက်စိမကောင်းမှုဆိုလေပေါ်တဲ့အကြောင်းရှိအဲ့ဒီအကြောင်းนี่မဆုံးဘူးဆိုလို့ရှင်တဲ့ဝေဒနာပေါ်ရမှာရှိဘူးအဲ့တော့ဝေဒနာပေါ်ရတာဒီအကြောင်းนี่အကြောင်းပေါ်တာပဲစဉ်းစားကြည့်လိုက်ဒီအကြောင်းนี่ဟာလည်းပဲမြဲတဲ့အရာတွေမဟုတ်ဘူးဖြစ်ပြီးပျောက်သွားတာအဲ့တော့ဝေဒနာပဲလုံးလုံးမြဲနိုင်မလဲဆိုတဲ့တတိနဲ့အတိရှိနေတဲ့ဝိပဿနာတရားအထုတ်နေတဲ့ပုဂ္ဂိုလ်ကြတော့ခုနကဝေဒနာပစ္စယတဏ္ဏမလာတော့ဘူးအဲ့လိုစဉ်းညင်းနေလို့ရှင်မလာတော့ဘူးဖြစ်မလားဝေဒနာပစ္စယတဏမလားသလိုဒုက္ခဝေဒနာပစ္စယတောတော်လည်းမလားဘူးအဒုက္ခမဒုက္ခဝေဒနာပစ္စယမောဟဆိုအလည်းမလားတော့ဘူးအဲ့ဒါခိတ္တခဏဓာထနိုင်တဲ့အစဉ်မှာဝိပဿနာရှုနေတယ်ဖ ဖယားရန်နာကြတော့လာကြအကြောင်းကိုမရှိတော့လောက်အောင်နော်ကိလေသာဆိုတဲ့အခြေခံတရားလုံးဝရှင်းထားတာဖြစ်လို့တော့မလာတော့ဘာကြောင့်လဲဆိုရင်တတိယအမျက်ရှိနေတယ်အစဉ်ညင်းတို့တရားအမျက်ရှိပုရုဇဉ်နေကြတော့တတိယလွတ်လွတ်သွားလွတ်သွားတဲ့အချိန်မှာဝင်လိုက်တာပဲနော်ရှင်သူကဝင်နေဆိုတာအလေးဝင်တာပဲလေကိုလွတ်သွားတဲ့အချိန်မှာရောက်လာတာပဲအရှောင်းအော်ကိရိတာယန္တုနဲ့တူတယ်။အလေးဝင်လာ။အဲ့တော့အကြောင်းတရားတွေကိုစဉ်းစားစဉ်းစားကြည့်လိုက်တဲ့အခါမှာစိတ်ခန္ဓာမှုကျုံတဲ့ပုဂ္ဂိုလ်တိုင်းကိရိတာဝင်လာလားလို့ဆိုမဟုတ်ဘူး။အဲ့ဒါကိုမြတ်စွာဘုရားဒီသုတ်တံကိုရှင်းပြတာလေးကိုနားထောင်ကြည့်အောင်ရှင်းရှင်းလေးပဲဖြစ်ပေါ်လာဖို့နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်းပြတာကအတုတာဝပုထုဇဏ်တော်မြတ်စွာဘုရားတရားဓမ္မနဲ့ပတ်သက်ပြီးတော့သင်ယူမတနာထနာကြထားခြင်းမရှိတဲ့တရားအတိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ဟာတဲ့